ဆေးအုပ်ချုပ်ရေးကောင်စီကဖမ်းဆီးထိန်းသိမ်းပြီးတော့ဆွဲချက်တင်ခံထားတဲ့အတိုင်မကန်ပုဂ္ဂိုလ်တို့အောင်ဆန်းစုကြည်နဲ့တွေ့ခွင့်မရဘဲနဲ့ဒီအမှုကိုလိုက်ပါဆောင်ရမယ်ကိစ္စအပေါ်တရားလွှတ်တော်ရှင်နေကြီးဦးခင်မောင်စောကဆိုရင်းနေပါတယ်။ဟိုအချိန်ကြိုက်ပါဝါရရရင်တောင်မှတွေ့ရပါဝါရလို့ဒီခွင့်ကိုကျွန်တော်ဒီပါဝါကိုဟိုဟာလုပ်ပြီးတော့တင်ပြလို့ဖိုင်လုပ်လိုက်လို့ ီအတွက်တော့ကျွန်တော်ဆိုရင်လေ
ဖက်ဖော်ရီလတရက်နေ့မှာစစ်တပ်ကအာဏာသိမ်းယူပြီးတော့ဒေါက်အောင်ဆန်းစုကြည်နဲ့သမ္မတအဝင်းမြင့်အပါအဝင်တာဝန်ရှိသူအများပြားကိုဖမ်းဆီးထိန်းသိမ်းထားတာပါဒေါက်အောင်ဆန်းစုကြည်ကိုပို့ကုံတွင်းကုံဥပဒေတဘာဝဘေးအန္တရာယ်စီမံခန့်ခွဲမှုဆိုင်ရာဥပဒေတွေနဲ့တရားစွဲထားပါတယ်မတ်လတရက်နေ့မှာအွန်လိုင်းဗီဒီယိုကနေရုံထုံးမဲ့ဒေါအောင်ဆန်းစုကြည်နဲ့တွေ့ခွင့်ပေးဖို့ရှေ့နေဥက္ကမောင်စောကအချိန်ချင်းကြိုးစားပေမဲ့လုံးဝတွေ့ခွင့်မရသေးပါဘူး။ရုံထုံးမဲ့ကိစ္စနဲ့ပတ်သက်လို့ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံပြီးကြိုတင်ပြင်ဆင်ခွင့်မရရင်တော့တရားမျှတမှုမခံစားရမယ့်အနေရရှိနေတယ်လို့ရှေ့နေဥက္ကမောင်စောကဖေဖော်ဝါရီလ26ရက်နေ့တောက်ကြားနေမှာပြောပါတယ်။2008ဖွဲ့စည်းပုံဥပဒေမှာပါထားတဲ့တရက်ခန့်ရဲ့ခုခံပိုင်ခွင့်ရှေ့နေရှေ့ရနဲ့ခုခံပိုင်ခွင့်မရဘဲဒီအခွင့်အရေးတွေချိုးဖောက်ခွင့်ရရင်အခြေအနေအတော်ဆိုးလိမ့်မယ်လို့လည်းတရားလွှတ်တော်ရှင်နေကြီးဦးခင်မောင်စောကပြောပါတယ်။နေ့ပြည်တော်မှာဖမ်းဆီးထိန်းသိမ်းခံထားတဲ့ဒေါအောင်ဆန်းစုကြည်ရဲ့ရန်ကုန်မြို့တက္ကသိုလ်ရိပ်သာလမ်းကနေအိမ်ရှိမှာလူ90လောက်ဒီကနေ့ပရိယုတ်မြေတားပို့ပြီးတော့စုတောင်းပွဲကျင်းပခဲ့ပါတယ်။